Mecca in Burmese.
Mingla nyan ni gema shin 2019 ခုနှစ်ဒီဇင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18 19နဲ့ 25 တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်ပါပါရှင်။ American သမ္မတ Donald Trump အပေါ်ဘယ်လိုဥပဒေတွေနဲ့အရေးယူနိုင်မလဲဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့စတင်ကြားနာမှာဖြစ်ပါတယ်။တရုတ်နိုင်ငံကဝိဂါမွတ်စလင်တွေအပေါ်တရုတ်အစိုးရကဖိနှိပ်နေတဲ့အပေါ်အရေးယူဖို့တောင်းဆိုတဲ့ဥပဒေချမ်းကို American အောက်လွှတ်တော်ကအတူပြုခဲ့တာကိုတရုတ်ကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လန်ဒန်မြို့မှာကျင်းပနေတဲ့မြောက် Atlantic စစ်စာချုပ်အဖွဲ290ပြည့်မှာထိတ်တန့်ကောင်းဆောင်၃ဦးကြားသဘောထားမတိုက်ဆိုင်ပဲအငင်းခုံတွေရှိခဲ့ပါတယ
် Many are from France, many are from Germany, many are from UK. They're mostly from Europe and some of the countries
အကြံဖက်သမားတွေဟာပြင်သစ်ဂျာမနီ UK တို့ကလည်းပါတဲ့အကြောင်းသမ္မတ Trump ကတန်းစီပြီးတော့ပြောပြသွားတာနဲ့တူထုတ်လွှင့်ပေးသွားမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့တမူးမြို့မှာ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ရဲ့အိမ်ကိုလက်ပစ်ဘုံးနဲ့တိုက်ခိုက်ဖို့ကြိုးစားခံရတဲ့အကြောင်းနဲ့အတူ ICJ နိုင်ငံတကာတရားရုံးမှာတရားရင်ဆိုင်ရမယ်မြန်မာအရေးကိုလက်နက်ကိုင်အဖွဲ့တွေဘက်ကဘယ်လိုသဘောထားရှိသလဲဆိုတာကိုလည်းစူးစီးတင်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ပြောပြပါမယ်ရှင်
American သမ္မတ Donald Trump အပေါ်တရားစွဲနိုင်လောက်အောင်သမ္မတကဥပဒေချိုးဖောက်ခဲ့သလားဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့ပထမဆုံးကြားနာစစ်ဆေးမှဖြစ်ပါတယ်။ဖွဲ့စည်းပုံအရသမ္မတရဲ့လုပ်ရက်တွေဟာဥပဒေကိုချိုးဖောက်သလားဆိုတာကိုတရားရေးကော်မတီဝင်လွှတ်တော်အမတ်တွေကဥပဒေရေးရကျွမ်းကျင်တဲ့ပညာရှင်၄ယောက်ကိုမေးမြန်းမှဖြစ်ပါတယ်။သမ္မတကိုတရားစွဲသင့်မသင့်စုံစမ်းခဲ့တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစာမျက်နှာ300ပါအစီရင်ခံစာကိုအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာတော့2020 American သမ္မတရွေးကောက်ပွဲမှာ Ukraine ဝင်ဆွတ်ဖက်အောင်လို့သမ္မတ Trump ကကြိုးစားခဲ့တယ်လို့စွပ်စွဲထားတယ်လို့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုတားဆီးနှောက်ယှက်ဖို့သမ္မတကအဆက်မပြတ်ကြိုးစားခဲ့တယ်လို့စွပ်စွဲထားပါတယ်ဒီအစီရင်ခံစာကိုတရားဝင်အတည်ပြုပြီးတရားရေးကော်မတီကိုလွှဲပြောင်းပေးဖို့ထောက်လိုက်ရေးကော်မတီမှာအင်္ဂါနေ့နှောင်းပိုင်းကမဲခွဲခဲ့တာမှာတော့ထောက်ခံမဲ73မဲကန့်ကွက်မဲ6မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။အောက်လွှတ်တော်ထောက်လိုက်ရေးကော်မတီမှာ3လနီးပါးကြားနာဆစ်ဆဲမှုတွေအရသမ္မတ Trump ဟာလာမယ့်ရွေးကောက်ပွဲမှာသူ့အသားရနိုင်ရေးယူကရိန်းအစိုးရဘက်ကအကူအညီပေးလာအောင်ပုံကိုရေးအရာရောအစိုးရအဖွဲ့ရင်းကတာဝန်ရှိသူတွေနဲ့ရောအစိုးရအဖွဲ့ဝင်မဟုတ်သူတွေနဲ့ပါကြိုးစားခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အဲ့လိုလုပ်ခဲ့တာကြောင့်သမ္မတ Trump ဟာ American ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားထက်သူ့အကျိုးနဲ့သူ့နိုင်ငံရဲ့အကျိုးကိုရှေ့တန်းတင်ခဲ့တယ်။ American ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုထိခိုက်အောင်ကြိုးစားခဲ့တယ်။အမျိုးသားလုံခြုံရေးကိုအန္တရာယ်ရှိစေခဲ့တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီအစီရင်ခံစာမှာသုံးသပ်ဖော်ပြထားပါတယ်။ရွေးကောက်ပွဲကြရင်အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်း Joe Biden နဲ့သူ့ရဲ့သားတို့အပေါ်စုံစမ်းပေးဖို့ Ukraine သမ္မတကိုသမ္မတ Trump ကတောင်းဆိုခဲ့တာကိုစုံစမ်းခဲ့တာဖြစ်ပါတယ်။အဲဒီလိုမျိုးတောင်းဆိုခဲ့ချိန်က American က Ukraine အပေါ်ပေးမဲ့စစ်ရေးအကူအညီကိုယာယီစိုက်ထားခဲ့တာကြောင့်သမ္မတက Ukraine နဲ့အပေးအယူလုပ်ဖို့ကြိုးစားခဲ့တာလားဆိုတာကိုအောက်လွှတ်တော်ထောက်လိုက်ရင်ကော်မတီကစုံစမ်းခဲ့ပါတယ
်။မြောက် Atlantic စာချုပ်နေတို့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဟာလန်ဒန်မြို့အပြင်ကအပန်းဖြေစခန်းတစ်ခုမှာဒီကနေ့တွေ့ဆုံပြီးကျန်းဖက်မှုတိုက်ဖြစ်ရေးတူရကီအရင်းနဲ့နေတိုးအဖွဲ့အတွင်းအမေရိကန်ကငွေကြေးအများအပြားစိုက်ထည့်ပေးနေရတဲ့ကိစ္စစတဲ့သဘောထားကွဲပြားနေမှုတွေကိုပြည်လဲရေးအတွက်ဆွေးနွေးကြပါတယ်။သုံးနိုင်ကြမဲ့ဆွေးနွေးပွဲမှာစခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်ခေါင်းဆောင်29ဦးဟာလူလူစဉ်အတိုင်းအုပ်စုလိုက်ဓာတ်ပုံရိုက်ခဲ့ကြပါတယ်။ရုရှားနိုင်ငံရဲ့စိန်ခေါ်မှုတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုစတဲ့ကိစ္စရဲ့ဒီပါဝင်တဲ့ကြီးညာချက်တစ်ခုခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအပြီးမှာထုတ်ပြန်ဖို့ရှိပါတယ်။အင်ကာနေတုန်းကတော့နေတိုးအဖွဲ့တီထောင်ချင်း290ပြည့်အထိမ်းအမှတ်ဖြစ်ခေါင်းဆောင်တွေအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပြီမဲ့သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်တို့အကြားအများမြင်ကွင်းမှာပေါ်ပေါ်တင်တင်သဘောထားကွဲပြားခဲ့ကြတဲ့ကိစ္စကလွန်မှုခဲ့ပါတယ်မိနစ်40လောက်ကြာတဲ့အဲ့ဒီတွေ့ဆုံမှုအတွင်းခေါင်းဆောင်တို့အကြားနေတိုးအဖွဲ့အတွက်ဥစားမှုအခမ်းအနားအကြမ်းဖက်မှုတူရကီကစီးရီးယားနိုင်ငံမြောက်ပိုင်းကိုဝင်ရောက်သိမ်းပိုက်တဲ့ကိစ္စရုရှားနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်တဲ့ကိစ္စတွေကိုအခြေတင်ဆွေးနွေးခဲ့ကြပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဟာဥဆောင်မှုမဲ့သူမရှိတော့တာကြောင့်အုံနောက်တင်နေတဲ့အဖွဲ့အစည်းလိုဖြစ်လာနေကြောင်းပြင်သစ်သမ္မတမက်ခရွန်ရဲ့တင်စားပြောဆိုမှုဟာအောက်တန်းကျတဲ့မှတ်ချက်မျိုးဖြစ်ကြောင်းအမေရိကန်သမ္မတထရမ့်ကအင်္ဂါနေ့မှာဝေဖန်ပြောဆိုပြီးနိုင်ပိုင်းအကြာမှာပဲခေါင်းဆောင်တို့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြတာပါ။
တရုတ်နိုင်ငံရှင်ချန်းဒေသကလူနည်းစုဝိကာမွတ်စလင်တွေအပေါ်တရုတ်အစိုးရကဖိနှိပ်နေတဲ့အတွက်အမေရိကန်အစိုးရကအရေးယူဆောင်ရွက်ဖို့တောင်းဆိုတဲ့ဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့တဲ့အပေါ်တရုတ်ကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။ဝိကာတွေ၊ခါဇက်လူမျိုးစုတွေအပြင်တခြားမွတ်စလင်တွေစုစုပေါင်းတသန်းလောက်ကိုတရုတ်အစိုးရကဝေးလံတဲ့ပညာပေးစခန်းတွေကိုပို့ခဲ့တဲ့အပေါ်ဝိကာ Act of 2019ဥပဒေကြမ်းနဲ့မှအပြစ်တင်ထားပါတယ်။ဒီဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်မှအင်္ဂါနေ့ကမဲခွဲတာမှထောက်ခံမဲ409မဲကန့်ကွက်မဲ1မဲနဲ့အတည်ပြုခဲ့တာပါ။တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆွတ်ဖတ်တဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းနဲ့လက်တုံ့ပြန်မှုတွေလုပ်သွားမယ်လို့တရုတ်အစိုးရပြောခွင့်ရဟွာချုံရင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ်။ဒီလို့ရဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်ပြီးနိုင်ငံတကာဆက်ဆံရေးမှာလိုက်နာရမယ့်အချက်တွေကိုချိုးဖောက်တာဖြစ်တယ်လို့လည်းပြောကြပါတယ်။အမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့တဲ့ဥပဒေကြမ်းထဲမှာတရုတ်နိုင်ငံကမွတ်စလင်လူနည်းစုတွေအပေါ်တရုတ်အစိုးရရဲ့ပြုမှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရဌာနတွေကအစီရင်ခံစာတင်ဖို့နဲ့ဒီလုပ်ရက်တွေကိုလုပ်နေတယ်လို့တာဝန်တရုတ်တာဝန်ရှိသူတွေအပေါ်သမ္မတဒေါ်နယ်ထရမ့်ကအရေးယူတန်းခတ်ဖို့တောင်းဆိုထားပါတယ်။အထူးသဖြင့်ရှင်ကျန်းဒေသဆိုင်ရာကွန်မြူနစ်ပါတီအကြီးအကဲခြံကွမ်းကောင်ကိုအရေးယူဖို့တိုက်တွန်းထားပါတယ်။တရုတ်အစိုးရကတော့ဝိကာတွေကိုသူတို့ဆန္ဒမပါပဲပညာပေးစခန်းတွေကိုမပို့ဘူးလို့ဆိုထားတယ်လို့အဲ့ဒီပညာပေးစခန်းတွေကလည်းအကြမ်းဖက်ဝါဒကိုတိုက်ဖျက်ဖို့ရည်ရွယ်ဖွင့်ထားတဲ့လက်မှုပညာသင်တန်းကျောင်းတွေဖြစ်တယ်လို့တရုတ်အစိုးရပြောခွင့်ရသူကဒီကနေ့ထပ်ပြီးတော့ညင်းချက်ထုတ်ခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်မှဝိကာအရေးနဲ့ဆိုင်တဲ့အလားတူဥပဒေကြမ်းကိုစက်တင်ဘာလတုန်းကအတည်ပြုထားပါတယ်။အခုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကြမ်းနဲ့ညှိနှိုင်းပြင်ဆင်ပြီးလွှတ်တော်နှစ်ရလုံးကထောက်ခံရင်တော့သမ္မတကဥပဒေအဖြစ်လက်မှတ်ထိုးပြဋ္ဌာန်းနိုင်မှာဖြစ်ပါတယ်။
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်အသစ်တွေရဖို့အတွက်2020အမေရိကန်သမ္မတရွေးကောက်ပွဲပြည့်တဲ့အထိဆောင်ရလိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။တရုတ်နဲ့အမေရိကန်ကြားလက်တလောဖြစ်နေတဲ့ကုန်သွယ်ရေးနဲ့အောက်ခွန်ဆိုင်ရာပဋိပက္ခတွေပြည်လဲရေးဆွေးနွေးဖို့သူ့ဘက်ကအချိန်ကန့်သတ်ထားတာမရှိဘူးလို့လန်ဒန်မြို့မှာရောက်နေတဲ့သမ္မတထရန့်ကအင်္ဂါနေ့မှာပြောပါတယ်။တရုတ်နဲ့ကုန်သွယ်ရေးကိစ္စတွေဆွေးနွေးမှုမှာသူ့ဘက်ကအဆင်ပြေနေကြောင်းဒီကိစ္စကိုတရုတ်ဘက်ကလိုချင်တယ်ဆိုတာနဲ့သူ့ဘက်ကသဘောတူညီရအောင်ဆွေးနွေးလို့စိတ်ရှိမရှိဆိုတဲ့အပေါ်မူတည်ကြောင်းသမ္မတထရန့်ကပြောပါတယ်။အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဝဲလ်ဘာရော့စ်ကလည်းတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်အချိန်ဇယားကအရေးမကြီးကြောင်းပြောပါတယ်။တကယ်လို့သဘောတူညီချက်သာရကြမယ်ဆိုရင်ဒီဇင်ဘာလလည်လောက်ဟာနှစ်ဖက်စလုံးအတွက်ဖြစ်နိုင်ခြေရှိတဲ့အချိန်ဇယားဖြစ်ကြောင်းလည်းဝန်ကြီးရော့စ်ကပြောပါတယ်။အောက်ခြေအဆင့်နှစ်နိုင်ငံဝန်ထမ်းတွေအကြားဆွေးနွေးမှုတွေရှိနေပေမဲ့အဆင့်မြင့်အရာရှိတွေအကြားလက်တလောဆွေးနွေးနေတာတွေမရှိကြောင်းလည်းဝန်ကြီးရော့စ်ကပြောပါတယ်။
အန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလေရှင
်။ဟိုဒီခုနေ့ညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ Pacific သမုဒ္ဒရာတွေကကျွန်းနှစ်ခုမှထိမ့်သိမ်းထားတဲ့ Australian နိုင်ငံမှာခိုလုံခွင့်လျှောက်ထားသူတွေကိုကျမ်းမာရေးကြောင့် Australia မှာလာပြီးဆေးကုဖို့ဆရာဝန်တွေခွင့်ပြုနိုင်ခွင့်ကိုအစိုးရကပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကိုကန့်ကွက်သူတွေကတော့အစိုးရဟာဒုက္ခသည်တွေကိုအသက်အန္တရာယ်ဖြစ်အောင်လုပ်နေတယ်လို့ပြောနေကြပါတယ်။ Australia အစိုးရဟာလူသားချင်းထောက်ထားဆန္ဒမှုမရှိဘဲလူတွေကိုနှစ်ပေါင်းများစွာထိမ့်သိမ်းရေးစခန်းတွေမှာပဲပိတ်လောင်ထားခြင်းနဲ့အစိုးရဖြစ်တယ်လို့အထက်လွှတ်တော်အတိုက်ခံဒုတိယခေါင်းဆောင် Christina Kennedy ကပြောကြပါတယ်။ဆရာဝန်ခွင့်ပြုချက်ရုပ်သရေဥပဒေကြမ်းကိုအထက်လွှတ်တော်မှမဲခွဲတာမှထောက်ခံမဲ39မဲကန့်ကွက်မဲ35မဲနဲ့ကပ်ပြီးတော့အတည်ပြုနိုင်ခဲ့တာပါ။ဩစတြေးလျရဲ့အငင်းပွားစရာလူဝင်မှုကြီးကြပ်ရေးဥပဒေအရဩစတြေးလျကိုရေလန်းကနေလာပြီးခိုလုံခွင့်လျှောက်ထားနိုင်ခြေရှိသူတွေကိုရေနံနမိတ်ထဲမှတင်ဖမ်းဆီးပြီးတော့ပပူဝနျူဂီနီနဲ့နာရူးကျွန်းတွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာထားတာဖြစ်ပါတယ်။အဲဒီထိန်းသိမ်းရေးစခန်းတွေကအရေးပေါ်ကျန်းမာရေးကုသမှုခံဖို့လိုအပ်သူတွေကိုဩစတြေးလျနိုင်ငံကိုလာပြီးဆေးကုသနိုင်ဖို့ဆရာဝန်တွေကခေါ်ယူနိုင်တဲ့ဥပဒေကိုအခုနှစ် February လတုန်းကအတည်ပြုထားတာပါ။ဒါပေမဲ့ဒီဥပဒေဟာနိုင်ငံလုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ဝန်ကြီးချုပ် Scott Morrison ကဆိုပြီးရုပ်သိမ်းဖို့ကြိုးစားခဲ့တာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမြို့တော်တောင်ပိုင်းကခရိုင်ဒီမှာဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်သေဆုံးသူ10ဦးရှိသွားပြီလို့သဘာဝဝေဒန်ကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ပြောပါတယ်။အခုလို10ဦးပဲသေဆုံးရတာဟာကြိုတင်ပြင်ဆင်မှုတွေနဲ့မဖြစ်မနေဘေးလွတ်ရာကိုရှောင်တိန်ရမယ်ဆိုတဲ့ကြိုတင်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။အခုနှစ်တွင်းအကြိမ်20မြောက်အဖြစ်ဝင်ရောက်လာတဲ့ခမူရီမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုတနင်္လာနေ့ညကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ထောင်ပေါင်းများစွာသောဒေသခံတွေဘေးကင်းရာကိုရှောင်တိန်ပစ်ခဲ့ရတယ်လို့ယာနဲ့ချီတဲ့လေကြောင်းလိုင်းတွေလည်းဖြတ်ခဲ့ရပါတယ်။ဒါအပြင်ဖိလစ်ပိုင်ကအင်ရှင်အဖြစ်ဒီဇင်ဘာ17ရက်နေ့အထိလက်ခံကျင်းပနေတဲ့အရှိတောင်အာရှအာကစားပြိုင်ပွဲကပြိုင်ပွဲတချို့လည်းဖျက်ခဲ့ရပါတယ်။ အလဲပိုင်းဘိုက်ကိုဒေတာမှာလူ9ဦးသေဆုံးခဲ့တာမှာ3ဦးကရင်းနှီးပြီးသေဆုံးသွားတာလို့တဘာဝဝေဒန်ကယ်ဆယ်ရေးအေဂျင်စီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ကျန်9ဦးကတော့မြို့တော်ရဲ့တောင်ဘက်ကဒေတာမှာသေဆုံးသွားတာလို့ဆိုပါတယ်။လူပေါင်း3သိန်းခွဲလောက်ဟာအရေးပေါ်ကယ်ဆယ်ရေးဌာနမှာရှိနေကြသေးဖြစ်ပြီးသူတို့အိမ်ကိုပြန်နိုင်ရေးအတွက်အာဏာပိုင်တွေရဲ့ခွင့်ပြုမင်းရဖို့စောင့်နေကြတယ်လို့ဆိုပါတယ်။မုန်တိုင်းခမူရီဟာအခုချိန်မှာလေတိုင်နှုန်းတနအီ68မိုင်နှုန်းနဲ့တိုက်ခတ်နေပြီးပုထုနေ့ညမှာတိုင်းပြည်အတွင်းကနေစတင်ထွက်ခွာသွားနေပြီလို့ဖိလစ်ပိုင်မိုးစလဌာနကပြောပါရယ
်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာဂျပန်လူမျိုးကူညီကယ်ဆယ်ရေးဝန်ထမ်းတယောက်နဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက်9ယောက်ကိုအမည်မသိသေတဲ့သမားတွေကဒီနေ့အစောပိုင်းကပြစ်တက်ခဲ့ပါရယ်နဂါဟာနယ်မြို့တော်ဂျလာလာဘတ်မြို့မှာပြစ်ခတ်မှုဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်ဆေးဘက်ဆိုင်ရာအကူအညီပေးနေတဲ့ Japan Medical Services အဖွဲ့ကဒေါက်တာတက်တက်စ်နာကာမူရာနဲ့အဲ့ဒီ NGO အဖွဲ့ဝင်တွေဟာသူတို့အကူအညီပေးနေတဲ့နေရာစီအသွားတိုက်ခိုက်ခံရတာလို့နာဂါဟာနယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်ဒေါက်တာနာကာမူရာအသက်ခံရတဲ့အပေါ်အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ကအပြစ်တင်ခဲ့ပြီးအကူအညီလိုအပ်နေတဲ့အာဖဂန်နစ္စတန်ပြည်သူတွေကိုစိတ်ရောကိုယ်ပါနှစ်ပြီးအကူအညီပေးနေသူတယောက်ကိုတပ်ဖြတ်မှုဟာအဓိပ္ပာယ်မရှိတဲ့အကြမ်းဖက်မှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်
အီရန်နိုင်ငံမှာနိုဝင်ဘာ19ရက်နေ့ကစတင်ခဲ့တဲ့နိုင်ငံလုံးဆိုင်ရာဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူ208ဦးသေဆုံးခဲ့တယ်ဆိုတော့ခိုင်လုံတဲ့အထောက်အထားတွေရရှိထားကြောင်းလန်ဒန်အခြေစိုက် Amnesty International နိုင်ငံတကာလူချင်းချင်းသာကွင်းအဖွဲ့ကြီးကပြောပါတယ်။တောက်ကြနေတုန်းကတော့သေဆုံးသူ59ဦးရှိသွားပြီဖြစ်ကြောင်း AI အဖွဲ့ကပြောခဲ့တာပါ။အီရန်အစိုးရကဓာတ်ဆီဆဲတွေ90ခန့်လုံးမြင့်တင်လိုက်တာကြောင်းနိုင်ငံတွင်းကမြို့အတော်များများမှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။ဒါ့အပြင်တိုင်းပြည်အတွင်းအလုံးလက်မဲ့အရေးအတွက်များပြားနေတာနဲ့ငွေကြေးဖောင်းပွားမှုဖြစ်ပေါ်နေတာတွေကလည်းဆန္ဒပြပွဲတွေဖြစ်ဖို့တွန်းအားပေးနေတဲ့အကြောင်းအချက်တွေဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲတွေစတင်ပြီးရက်ပိုင်းအတွင်းမှာပဲလူမျိုးရေးတပ်ဖွဲ့တွေကဆန္ဒပြသူတွေကိုအကြမ်းဖက်နေနှင်းခဲ့ပြီးဆန္ဒပြပွဲနဲ့ဆိုင်တဲ့သတင်းအချက်အလက်တွေဓာတ်ပုံတွေပြပကိုမပြန့်ပွားနိုင်အောင်အင်တာနက်တွေကိုလည်းအာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ်။
ဘောရုနေညနေခင်းထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်းတို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေဇက်တိုက်နားဆင်ကြရပါမယ်အရင်ဆုံးနိုင်ငံတကာသတင်းတစ်ပုဒ်နဲ့စပါမယ်ရှင်လန်ဒန်မှာကျင်းပနေတဲ့290မြောက် Atlantic စာချုပ်အဖွဲ့ NATO ထိပ်သီးဆွေးနွေးပွဲပထမနေ့မှာပဲ American သမ္မတ Donald Trump ပြင်သစ်သမ္မတနဲ့တူရကီသမ္မတတို့ကြားတာဝန်ခွဲဝေမှုနဲ့မဟာမိတ်အဖွဲ့ကြီးရဲ့ရှေ့လမ်းစဉ်တွေနဲ့ပတ်သက်ပြီးသဘောထားမတိုက်ဆိုင်ပဲအငင်းပွားခဲ့ကြပါတယ်။ဒီထိပ်သီးဆွေးနွေးပွဲမှာ NATO စစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့အဖွဲ့ကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးအပြေရှားကြမှာပါ။အကြီးမားဆုံးစိန်ခေါ်မှုကတော့သဘောထားတင်းမာနေတဲ့အဖွဲ့ဝင်နိုင်ငံတွေကြားပြည်လဲအောင်ညှိနှိုင်းဖို့ပဲဖြစ်တဲ့အကြောင်း Henry Ridgeway ပြဖို့ထားတဲ့သတင်းလွှာကိုမှတ်မှတ်စေအောင်ကပြောပြပါမယ်ရှင်
။လန်ဒန်မှာကျင်းပနေတဲ့အနှစ်90မြောက် Atlantic စာချုပ်အဖွဲ့ NATO ထိပ်သီးအစည်းအဝေးပွဲတက်ရောက်လာကြတဲ့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကိုအင်္ဂလန်ဘုရင်မကြီးကမနေ့အင်္ဂါနေ့က Buckingham နန်းတော်မှာအခမ်းကျူးစူးခဲ့ပါတယ်။ဒီမတိုင်ခင်အစောပိုင်းက American သမ္မတ Donald Trump နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ကြားမှာ Syria ကနိုင်ငံခြားသား IS အကြမ်းဖက်အဖွဲ့ဝင်တွေကိစ္စနဲ့ပတ်သက်ပြီးတော့သဘောထားမတိုက်ဆိုင်ဖြစ်ထားကြတာပါ
။ Many are from France, many are from Germany, many are from UK. They're mostly from Europe.
ဒီအကြမ်းဖက်သမားတွေတဲ့ပြင်သစ်ကပါတယ်၊ဂျာမနီကပါတယ်၊ UK ကပါပါတယ်။ဥရောပကတော့များများပါပါတယ်။ဒါကိုတချို့နိုင်ငံတွေကလက်ခံပါတယ်။လက်ခံနိုင်တဲ့တိုက်ခိုက်ရေးသမားတွေကိုတွေ့ဖို့အတွက်မျှော်လင့်နေကြတာလား။လူချင်းတလို့ယူပါလား။ပြီးမှာပါ
သမ္မတထရမ့်ကနိုင်ငံသား IS အကြမ်းဖက်တွေနဲ့ပတ်သက်ပြီးတော့ပြင်သစ်သမ္မတကိုပြောခဲ့တာပါဒီအပေါ်မှာပြင်သစ်သမ္မတက
A very large number of fighters you have on the ground as the fighters coming from Syria
ဒီကိစ္စကိုလေးလေးနက်နက်ပြောကြရအောင်ပါအခုရှိနေတဲ့ IS အကြမ်းဖက်သမ္မတတော်တော်များများက Syria, Iraq နဲ့ဒေသတွင်းကလူတွေများတာပါ
NATO ဟာဥဆောင်မဲ့သူမရှိတဲ့အတွက်အုံနောက်တည်နေတဲ့အဖွဲ့အစည်းတစ်ခုလိုဖြစ်နေတယ်လို့သူပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့လဲတူရကီရဲ့ဝေဖန်ချက်ကိုပြင်သစ်သမ္မတမက်ခရွန်ကအခုလိုတုံ့ပြန်ခဲ့ပါတယ
် When I look at Turkey they now are fighting against those who fight with us
တူရကီကိုကြည့်လိုက်တော့လဲသူတို့ဟာတချိန်ကကျွန်တော်တို့နဲ့ IS တွေကိုအတူလက်တွဲတိုက်ခဲ့တဲ့သူတွေနဲ့အခုတိုက်နေကြတာပါတခါတလေသူတို့က IS တပ်ဖွဲ့တွေနဲ့တောင်အတူတူပူးပေါင်းနေသေးတယ်
NATO အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောထားတင်းမာနေကြတာကအဖွဲ့အတွက်အဓိကစိန်ခေါ်မှုတစ်ခုဖြစ်နေတာပါအဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေကိုပို့ပြီးတော့ထည့်ဝင်ကြဖို့လဲသမ္မတထရမ့်ကပြောပါတယ် ပြီးခဲ့တဲ့လကလည်းတူရကီက NATO အဖွဲ့ကြီးကန့်ကွက်နေတဲ့ဂျားကပဲစီးရီးယားမြောက်ပိုင်းမှာခတ်တဘုံတွေကိုထိုးစစ်ဆင်ခဲ့တာပါ။တူရကီသမ္မတ Recep Tayyip Erdogan ကမဟာမိတ်အဖွဲ့ဝင်တွေအနေနဲ့ခတ်တဘုံတွေကိုအကြမ်းဖက်တွေလို့အတိအမှန်မပြုရင်တော့ Baltic နိုင်ငံတွေကိုရုရှားရန်ကကာကွယ်ဖို့ NATO ရဲ့အစီအစဉ်ကိုသူဆန့်ကျင်တယ်လို့အင်္ဂါနေ့ကပြောပါတယ်။အခုလိုအဖွဲ့ဝင်တွေကြားမှာပုံကိုရေးသဘောထားမတိုက်ဆိုင်မှုတွေများနေတဲ့အပေါ်နိုင်ငံတကာမဟာဗျူဟာလိလာရေးသိပ္ပံကကိုရီရှာဟိတ်က
This summit has the three presidents problem President Trump President Macron
ဒီထိပ်သီးဆွေးနွေးပွဲမှာသမ္မတ3ယောက်ကြားပြဿနာရှိနေတယ်အဖွဲ့ကြီးရဲ့290မြောက်နှစ်ပတ်လည်ကိုအောင်အောင်မြင်မြင်ကျင်းပနိုင်ဖို့ကတော့ဒီ3ယောက်ထဲကတယောက်ယောက်ကမဖောက်ဖို့ပဲလိုပါတယ်
NATO အဖွဲ့အတွင်းမှူးချုပ် Jens Stoltenberg ကတော့အဖွဲ့ဝင်နိုင်ငံတွေကြားမှာကောက်မွန်တဲ့ဆက်ဆံရေးတိစောက်ချဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားမှာအခုလိုသဘောထားတင်းမာနေကြတာကပုံကိုရေးသက်သက်ပဲလား။ဒါမှမဟုတ်ဒီထက်ခက်ခဲနေနေတဲ့ပြဿနာအကြောင်းရင်းခံတွေရှိမလားဆိုတာတော့ဆွေးနွေးပွဲတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့တွေကြားမှာမေးခွန်းထုတ်စရာဖြစ်နေပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသအောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA ရဲ့ဗုဒ္ဓဦးနေ့စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းလူမျိုးရုံးတပ်ဖြတ်မှုဆွဆွဲချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကုလသမဂ္ဂပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတွားရောက်တရားရင်ဆိုင်မဲ့အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာသဘောထားအမြင်အမျိုးမျိုးရှိကြပါတယ်။ဒီကိစ္စဟာပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံရေးအပေါ်တိုင်းတာတစ်ခုထိတက်ရောက်မှုရှိနိုင်တာကြောင့်တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာကွဲပြားတဲ့အမြင်တွေလည်းရှိနေကြပါတယ်။လက်နက်ကိုင်အဖွဲ့စည်းတချို့ရဲ့အမြင်တွေကိုမေးမြန်းပြီး VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြထားပါတယ်ရှင်။
ရှခိုင်းပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုလူမျိုးတုံးတပြတ်မှုတွေကျူးလွန်ခဲ့ရဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့စွပ်စွဲချက်ကိုနိုင်ငံတော်အတိုင်ပင်ခံဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာ2019ဒီဇင်ဘာ10ရက်နိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်သွားမှာပါဒါဟာနှစ်ပေါင်း80ကျော်ကြာနေတဲ့ပြည်တွင်းငြိမ်းချမ်းရေးပြဿနာကိုမဖြေရှင်းနိုင်သေးရဲ့မြန်မာအစိုးရအတွက်နောက်ထပ်အကြက်အသေးတစ်ခုဖြစ်နေကြောင်းနိုင်ငံရေးလေးလာသူတွေကဝေဖန်ကြပါတယ်တနင်္ဂနွေနေ့အပြည့်အစက်လက်မှတ် NCA ရေးထိုးထားရဲ့လက်နက်ကိုင်စစ်ပွဲပါတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မှာဒီဇင်ဘာ2ရက်ကနေ4ရက်အထိကျင်းပနေပါတယ်။ဒီအစည်းအဝေးပွဲအဖွဲ့မိန်ကုန်းမှာ PPSD ရဲ့ယာယီအဖွဲ့ခေါင်းဆောင်ရှမ်းမီပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကဗိုလ်ချုပ်ကြီးရွတ်စစ်ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲထားရေးကိစ္စရင်ဆိုင်ဖြေရှင်းတဲ့အခါမှာအစိုးရနဲ့တက်မတော်ပူးပေါင်းလှုပ်ဆောင်တာအစိုးရရဲ့တောင်းယူမှုကိုပြသလိုက်တာလို့ပြောခဲ့ပါတယ်။ NCA ကိုလက်မှတ်မထိုးထားသေးရဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့မြန်မာအစိုးရကိုစားတရားရင်ဆိုင်သွားမယ်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ရဲ့ဦးဆောင်ရည်တည်မှုအပေါ်မှာအကောင်းမြင်ကြောင်းရေးသားဖော်ပြခဲ့ပါတယ်။အလားတူပဲဝါပြည်သွေးစည်းညွညွရေးတက်မတော် UWSA ရဲ့သဘောထားကိုတော့အဖွဲ့ရဲ့ပြောခွင့်ရဦးညီဝမ်းက VOA ကိုပြောပါတယ်။အင
်းတမတော်ကြီးမဟုတ်ဘူးအနေနဲ့ရဲရဲငုံငုံတော့ဖြစ်ရှင်းနေကြတာကျွန်တော်တို့ထောက်ပြပါမယ်เนาะကျွန်တော်တို့အမြင်ကွဲလွဲတဲ့ဒီမြောက်ပိုင်းမှာအနေနဲ့ဆိုတဲ့ဒီအချက်ပေါ်တော့ဒီပြည်မှာကျွန်တော်တို့ဒီအဖြစ်ဒီမှုရဲ့နောက်ကမှာပေါ့เนาะဘာချမှုတွေရှိနေတယ်ဒီတို့နဲ့ဒီဒါတွေမှာကျွန်တော်နေ့စနေနေ့ပိုက်ပေါ်ရှိနေတဲ့အခါကျတော့ဟိုပရိုဂျက်ရဲ့ဒီမှုပရိုဂျက်ရှုတာတော့မတူနိုင်ဘူးပေါ့เนา
ะမိုင်းလာတက်ဖွဲ့ NDAA ကလည်းထောက်ခံကြောင်းသဘောထားထုတ်ပြန်ထားပါတယ်ASCII လက်မှတ်ရေးမထိုးထားသေးရဲ့မြောက်ပိုင်းလက်နက်ကင်သုံးပွဲဖြစ်တဲ့ MNDAA ကိုကံအဖွဲ့တက်အောင်လက်နက်ကင် TNL နဲ့ရခိုင်လက်နက်ကင် AA တို့ကတက်မတော်ရဲ့လူမျိုးတုံးတပ်ဖြတ်တာရာဇဝတ်မှုကျူးလွန်တာတွေကိုနိုင်ငံတကာတရားရုံးကရေးယူဖို့ကြိုးပမ်းဆောင်ရွက်နေရာထောက်ခံကြောင်းနိုဝင်ဘာ28ရက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အခုလိုထောက်ခံရတာကလည်းရှေးချာနေရဲ့ပြည်တွင်းစစ်မှာတက်မတော်ဘက်ကဂျနီဗာကွန်ဗင်းရှင်းပါနိုင်ငံတကာစစ်ရာဇဝတ်မှုဥပဒေတွေကိုစတင်ပြီးရှားစိုးမှုတွေကျူးလွန်ခဲ့တဲ့အပေါ်မှာအခြေခံပြီးထုတ်ပြန်ရတာလို့တအောင်းလက်နက်ကင် TNL ရဲ့ပြောခွင့်ရပ ဘုံမှုတအိုက်ကျော်က VOE ကိုပြောပါတယ
်ကျွန်တော်ဒီတမလီဒီနေ့ရှိပေါ်ပေါ်လာဒီမြေခွန်းဆယ်အတွင်းမှာတော့ဒီမြန်မာတမတော်တပ်ဆက်ပြီးလူပေးချုပ်ကမှုရှိတဲ့စီရောင်းမှုကျလူမှုရှိတဲ့အဲ့ဒီမှာကျွန်တော်ဒီအလက်ရှိမြန်မာတူတူကမှာဟောချင်တဲ့ကပ္ပနဲ့အခြေအပေါ်မှာရှိတယ်မှာထုတ်ပြန်တာဖြစ်တယ
်နိုဝင်ဘာ26ရက်ကနေဒီဇင်ဘာ2ရက်အထိအစိုးရတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေနဲ့ရပ်ပတ်အဖွဲ့အစည်းပေါင်းစုံကအတိုင်းမြန်ကဒေါက်ဆန်းစုကြည် ICJ မှာတရားရင်ဆိုင်သွားမယ့်ကိစ္စနဲ့ပတ်သက်လို့ကြေညာချက်16ခုကျော်ထုတ်ပြန်ခဲ့ပါတယ်။2019ကရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်ဖြစ်စဉ်နောက်ပိုင်းမြန်မာစစ်တပ်ရဲ့နေမီရှင်းလင်းမှုကြောင့်မွတ်စလင်9သိန်းကျော်ဟာတပတ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ပါတယ်။ဒီနေမီရှင်းလင်းမှုမှာလူမျိုးတုံးတပ်ဖြတ်တာတွေရှိခဲ့တယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကစွပ်စွဲခဲ့ပြီးနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအမှုကိုစစ်စစ်စစ်ဆေးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းနိုဝင်ဘာ17ရက်မှာဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာအမှုကိုတင်သွင်းလိုက်တာပါ။အာဖရိကနောက်ပိုင်းကနိုင်ငံငယ်လေးဖြစ်တဲ့ဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုတာဟာပုဂ္ဂိုလ်တဦးတယောက်ကိုစွပ်စွဲရမျိုးမဟုတ်ပဲနိုင်ငံကိုစွဲဆိုတာဖြစ်တဲ့အတွက်တိုင်းဒေသအဖွဲ့အစည်းတွေကလည်းဒီအပေါ်မှာအထူးအာရုံစိုက်နေကြတာပါ။နိုင်ငံရေးလေးလာသူဦးမောင်မောင်ဆိုကတိုင်းဒေသဒေသအသီးသီးကမတူညီတဲ့အခြေအနေတွေကြောင့်အမြင်လဲကွဲပြားနိုင်ကြောင်းဖူယိုရီကိုအခုလိုပြောပါလေ
။ထောက်ခံတဲ့အဖွဲ့တွေကတော့အစိုးရနဲ့ပရိုဂရမ်ဖြစ်တာတို့အစိုးရနဲ့ဒေါ်လာဘတ်ဖက်ထူတာပြီးတော့တိုက်ဝဲမှုဖြစ်တာတို့ NCA ထူတာတဲ့ဒီဖွဲ့တွေကတော့ထောက်ခံတဲ့ဘက်ကနေရတယ်။ကြက်ခံလို့ရပါလေ။အဓိကကန့်ကွက်တဲ့၃ဖွဲ့ကတော့အစိုးရနဲ့ပြည်ထောင်တိုက်ဝဲဖြစ်နေတဲ့ဖွဲ့ပေါ့။ဒီလစ်စနမှုတွေလည်းရပ်ဆိုင်နေဖွဲ့တွေပါ။အဲတော့ရပ်ဆိုင်နေတဲ့ဖွဲ့တွေကိုပြောမှဆိုလို့ရင်သူတို့ဒေသတွေမှာစစ်ကြောင်းရပ်သားတွေရှိခဲ့ပြီးဆိုရတယ်ရှိတဲ့အခါမှာဒါတွေကစစ်ရပ်ဆိုင်မှုတင်တယ်လို့သူတို့စကြဝဠာပါလေ။
မြန်မာဘက်ကပြည်အောင်စုရှိနေကြုံရုံဦးဆောင်ပြီးစစ်ဥပဒေကြုံရုံနဲ့နိုင်ငံသားကြီးဝင်ကြီးဌာနအကြီးအကဲတွေပါတဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ရေးဆိုင်ရာအထူးအဖွဲ့ကိုနိုဝင်ဘာ26ရက်ကဖွဲ့စည်းခဲ့ပြီးဖြစ်ပါတယ်
။ကိုစော့ထက်ပြောပြခဲ့တာပါရှင်။အခုတော့တမူးမျိုးကမပေါက်ကွဲတဲ့ဘုံခွဲပစ်ခတ်တိုက်ခိုက်မှုအကြောင်းပြောပြပါမယ်။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးရဲ့နေအိမ်ကိုမနေ့ညကအမည်မသိအဖွဲ့ကနေပြီးတော့လက်ပစ်ဘုံနဲ့ပစ်ခတ်ခဲ့ပါတယ်။ဘုံကပေါက်ကွဲမသွားခဲ့ပဲပစ်ခတ်တဲ့လက်သက်တရခံကိုဒီနယ်မြေခံရဲတပ်ဖွဲ့ကအခုလောလောဆယ်မှရှာဖွေစစ်ဆေးနေပါတယ်။ဒီတိုက်ခိုက်မှုဟာဒေသရင်းလက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိနိုင်တယ်လို့တမူးဒေသခံတချို့ကတန်တရားရှိနေကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးတမူးမြို့က NLD မြို့ရွှတ်လွှတ်တော်ကိုဆက်လက်ဥမ္မမောင်လနေအိမ်ကိုမင်းညကအမည်မသိအဖွဲ့ကနေလက်ပြဘုံသလုံးနဲ့ပြစ်ခဲ့တာပါဒီလိုဘုံနဲ့ပြစ်ခတ်တာမှာပောက်ကွဲမှုမရှိလို့ထိခိုက်မှုမရှိဘူးဆိုပြီးတမူးမြို့ခံကိုစလိုင်းကပြောပါတယ
်သူ့အိမ်ကဲကိုမင်းမသိလို့တဲ့အမှန်တဆိုင်ကနေသူ့ရဲ့အိမ်ကဲအိမ်ချမ်းကလက်ပြဘုံပေါ့အဲ့ဒါကိုပြစ်ခဲ့လိုက်တာတဲ့ဒါမဲ့ပောက်ကွဲမှုတော့မဖြစ်ဘူးအဲ့ဒီအိမ်မှာသူ့အမေရဲ့သူ့မြမရဲ့ပဲနေတယ်သူကတော့နေပြီးတော့မှသက်တော်စိတ်ဝိတက်နေရလေ
ဘုံနဲ့ပြပမှုပြီးမပောက်ကွဲသေးတဲ့ဘုံကိုနေမြေခံရဲတွေကနေလာရောက်ရှင်းလင်းခဲ့တယ်လို့တမူးနတ်ဖန်လုံစေဥက္ကဋ္ဌဥခင်မောင်ချူကဆိုပါတယ
်။ 9:05 မိနစ်ကပြတာမပောက်ကွဲဘူးလေ။တချင်မဲ့ဒီမှာရဲတွေပါလေလာပြီးတော့လေသူတို့အကုန်လုံးဟိုရှင်းလင်းသွားတယ်။အဲ့ဒီအချိန်တုန်းကတော့နည်းနည်းတော့ရိုးရိုးတော့ရှိတာပေါ့
။ဘုံကွဲမှုဖြစ်စဉ်တွင်ဥမောင်မောင်လတ်ဟာအမျိုးသားလွှတ်တော်စီဝေးတက်ရောက်နေခြင်းဖြစ်လို့နေအိမ်မှာသူ့ရဲ့မိခင်နဲ့ညီမတို့သာရှိနေကြောင်းဒေသခံတွေကဆိုပါတယ်။တမူးမျိုးနဲ့ရဲမှုဥမျိုးသိန်းကတော့ဒီဖြစ်စဉ်ကိုစစ်ဆေးနေစေလို့ပြောပါတယ်
။သိကြတော့မှန်ပါပဲ။ဒီကိစ္စမျိုးတော့မရှိပါဘူးခင်ဗျာ။မကွဲတော့ဒီလိုဒါမှမဖြစ်ပါဘူး။ယာယီဖြစ်တာတော့ဟိုဟွာကလည်းမသိလိုက်ဘူး။ပုံစံနေကြတာဒီလိုအဲဒါတော့
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥမ္မောင်လဟာ2019ခုနှစ်တုန်းကတမူးဒေတာဘက်မှာကတဲလက်နက်ကန်ဖွဲ့တွေအခြေချနေထိုင်တာနဲ့ပတ်သက်ပြီးလွှတ်တော်ထဲမှာမေးခွန်းမေးခဲ့လူဖြစ်လို့ဒီဘုံခွဲမှုဖြစ်စဉ်ဟာကတဲလက်နက်ကန်ဖွဲ့နဲ့ဆက်ဆံမှုရှိနိုင်တယ်လို့တမူးဒေတာခန်တချို့ကတန်တရာရှိနေကြတာပါတမူးမြုပ်ခန်ကိုယ်စားလှယ်ကတော့
ဖြစ်နိုင်ချေရှိအောင်သူကတမူးဘက်မှာဆိုရင်တော့တရားမဝင်ဟိုနေထိုင်တဲ့ဒီကတဲလက်နက်ကန်ဖွဲ့တွေရှိအောင်ရှိတော့အဲ့ကိစ္စတွေကိုလွှတ်တော်မှာသူကလွှတ်တော်မှာလည်းဟိုမေးခွန်းမေးတဲ့ပုံစံမျိုးနဲ့တင်ပြခဲ့တာရှိတော့သူ့ကိုအမြှူချပြီးတော့အဲ့လိုမျိုးလုပ်ဆောင်ဖို့ဒါမှမဟုတ်သူ့ကိုအဲ့လိုမျိုးပြင်ရပေးဖို့ပြင်ရပြဖို့အတွက်သူ့ကိုချင်းချောက်တဲ့အနေနဲ့လုပ်တာလည်းဖြစ်နိုင်တယ်လို့ကျွန်တော်ချင်းတယ
်ကတဲလက်နက်ကန်ဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့ပြောဆိုချက်ပေါ်မှာထင်မြင်ချက်မပေးလို့ပဲတရကံဖမ်းမိမှသိရမယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥမ္မောင်မောင်လက်ကပြောပါတယ်
တာဝန်ရှိသူတွေကတရကံဖမ်းမိမှပဲဒီဖြေတွေတိမှာဖမ်းမိရင်တော့မသိနိုင်ပါဘူး
တမူးမျိုးနယ်ဟာအိန္ဒိယမြန်မာနယ်စပ်မှာရှိနေပြီးတမူးမျိုးပေါ်နဲ့အနီးနားကျေးရွာတွေမှာကတဲ့တပုံတွေနေထိုင်နေကြပါတယ်။အိန္ဒိယအစိုးရဘက်ကသူတို့ကိုစန့်ကျင်တဲ့ကတဲ့တပုံတွေမြန်မာဘက်မှာချိန်မချစေဖို့မြန်မာအစိုးရကိုတောင်းဆိုလေးရှိပေမဲ့တမူးမျိုးနယ်ချင်းမြင့်နယ်သုံးဆန်မြို့နယ်ထဲမှာတော့ကတဲ့တပုံတပ်ဖွဲ့တွေအခြေပြုနေထိုင်နေကြပါတယ်။ဒီလိုကတဲ့တပုံတွေအခြေချနေမှုကိုတပ်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်မှာတင်ပြနေကြပေမဲ့တပ်မတော်ဘက်ကရှင်းလင်းတာမျိုးတော့မတွေ့ရသေးပါဘူးခင်ဗျာ။
တော်ရရှိများရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံတကာမှာဖြေရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံတကာကလက်ခံယုံကြည်လာဖို့ဗာရီလှုပ်ဖို့လိုအပ်နေတယ်လေစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကြိုဆိုပါရရှင
် VOA American တန်ရဲ့တိုက်ရိုက်ဒီလိုက်ဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရရှင်လာမယ့်တိုက်ရိုက်ဒီလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံနှုတ်ဆော်ပါရယ်နောက်2နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူမှုကျန်းမာရေးနဲ့အားကစားသတင်းလွှာတွေနှာစင်ကြရဖို့ရှိပါရယ်ရှင်လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနှာစင်နိုင်ကြပါရယ်ရှင်အခုဗုဒ္ဓနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲနိုင်လောက်အောင်သမ္မတဥပဒေချိုးဖောက်ခဲ့သလားဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့ပထမဆုံးကြားနာစစ်ဆေးမှဖြစ်ပါရယ်။ဖွဲ့စည်းပုံအရသမ္မတရဲ့လုပ်ရက်တွေဟာဥပဒေကိုချိုးဖောက်သလားဆိုတာကိုတရားရေးကော်မတီဝင်လွှတ်တော်အမတ်တွေကဥပဒေရေးရာကျွမ်းကျင်တဲ့ပညာရှင်၄ယောက်ကိုမေးမြန်းမှဖြစ်ပါရယ်။သမ္မတကိုတရားစွဲသင့်မသင့်စုံစမ်းခဲ့တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစာမျက်နှာ300ပါအစီရင်ခံစာကိုအင်္ဂါနေ့တုန်းကထုတ်ပြန်ခဲ့တာမှာတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းဝင်ဆွတ်ဖက်အောင်လို့သမ္မတကစ조사ခဲ့တယ်လို့စွဲထားတယ်လို့လွှတ်တော်ရဲ့စုံစမ်းမေးမြန်းမှုတွေကိုတားဆီးနှောက်ယှက်ဖို့သမ္မတကအဆက်မပြတ်조사ခဲ့တယ်လို့စွဲထားပါတယ်နေတို့အဖွဲ့ဝင်ခေါင်းဆောင်တွေကြားသဘောထားကွဲပြားမှုတွေရှိနေချိန်မှာပဲဗြိတိန်နိုင်ငံမှာခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြပါတယ်အင်အားကြီးလာတဲ့တရုတ်နိုင်ငံရဲ့မဟာဗျူဟာမြောက်စိန်ခေါ်မှုတွေရန်နဲ့ဆိုက်ဘာတိုက်ခိုက်မှုတွေကိုဘလို့တားဆီးကာကွယ်မလဲဆိုတာကိုဆွေးနွေးနေကြပါတယ်။မနေ့တုန်းကတော့အမေရိကန်သမ္မတနဲ့ပြင်သစ်သမ္မတတို့ပူးတွဲသတင်းစာရှင်းလင်းပွဲမှာကိစ္စရပ်တော်တော်များများအပေါ်သဘောထားကွဲပြားစွာပြောကြားခဲ့ကြပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသကလူနည်းစုဝိကာမွတ်စလင်တွေအပေါ်တရုတ်အစိုးရကဖိနှိပ်နေတဲ့အတွက်အမေရိကန်အစိုးရကအရေးယူဆောင်ရွက်ဖို့တောင်းဆိုထားတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့တဲ့အပေါ်တရုတ်ကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။ဝိကာတွေ၊ခါဇက်လူမျိုးစုတွေအပြင်တခြားမွတ်စလင်တွေစုစုပေါင်းတသန်းလောက်ကိုတရုတ်အစိုးရကဝေးလံတဲ့ပညာပေးစခန်းတွေကိုပို့ခဲ့တဲ့အပေါ်ဝိကာဥပဒေချမ်းထဲမှာအပြစ်တင်ထားပါတယ်။တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆက်တဲ့အတွက်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းနဲ့လက်တော့ပြန်မှုတွေလုပ်သွားမယ်လို့တရုတ်အစိုးရပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ်ရှင်။
ဒီဇင်ဘာလ4ရက်ဗုဒ္ဓနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Wondira ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.